ကရင်ပြည်နယ်မြဝတီခရိုင်တွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ဒေသခံ PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီအပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တောင်ရင်မြစ်အနီးနဲ့ဝေါ်လီချောင်းတဝိုက်မှာစစ်ဘေးရှောင်ဒုက္ခသည်တွေတထောင်ကျော်ထပ်မံတိမ်းရှောင်လာခဲ့ပါတယ်။မြဝတီခရိုင်တွင်းကစစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတောက်မဟေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ် KNU ထိန်းချုပ်ရာတပ်မ6နယ်မြေအတွင်းမှာစစ်ကောင်စီကသူတို့ရဲ့တေဘောဘောစခန်းနဲ့ဗလက်ဒိုကြီးရွာမှာပြန်ပြီးတော့အခြေချနိုင်ဖို့အတွက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေဇက်တိုက်လုပ်နေတဲ့အတွက်အနီးတစ်ဝိုက်ကကြီးရွာတွေဘောကိုလက်နက်ကြီးကြီးစံတွေကျရောက်ပောက်ကွဲခဲ့ပါတယ်။ဒီအတွက်တေဘောဘောကြီးရွာနဲ့အနီးတစ်ဝိုက်ကကြေးပါသားတထောင်ကျော်ဟာဘေးလွရာကိုထပ်ပြီးတော့ထွက်ပြေးနေရတယ်ဆိုပြီးဒေသခံကြေးပါသားတဦးကပြောပြပါတယ်။
အော်အနည်းအတူတူဒီနေ့တင်ရလုံးရဟင်းနဲ့လည်းပြတာရှိတယ်။နောက်ဒရုန်းနဲ့လည်းသူပြန်ကျဲတာတွေရှိတယ်။အဲဘလက်ဒူပေါ့နော်။စင်မောဘုစကန်။အဲသူတို့ရင်းစကန်ချခဲ့တဲ့စကန်ဟောင်းတစ်ခုသူတို့ကပြန်လူရှင်နေကြတာ။ဟိုဒီရွာရဲမှာလည်းကြီးကြတာတွေရှိတယ်။အိမ်ကြီးပေါ်မှာကြတာတွေရှိတယ်။တင်မောဘုရဲ့အိမ်ကြီးဆိုလို့ရှိရင်အဲတချို့ပြည်စီတဲ့အိမ်ကြီးလည်းပြည်စီပေါ့နော်။နှစ်ဖက်တိုက်ပွဲတွေနောက်ဘယ်နှစ်ဖက်ကြီးကြတာ။ပေါ်လီချောင်းရဲ့အဲမှာကျွန်တော်တို့ဒီဘွားတွေစီပီးချောင်းတွေဟိုပေါ့နော်။ဟိုစကန်ကြီးကြီးတွေနဲ့မဟုတ်ကိုကြီးကိုကနေအကုန်လုံးပြတ်နေကြတယ်။ဟာအခုမှပြေးလာတဲ့လူတွေလည်းရှိတယ်။အားလုံးပေါင်းရင်တထောင်ကျော်ဝန်းကျင်လောက်ရှိလိမ့်မယ်။
တောင်ရင်မြစ်တစ်လျှောက်မှာတော့တဲတွေထိုးပြီးနေရတဲ့ဒုက္ခသည်တွေလည်းထောင်ထဲချီပြီးရှိနေပါဗျ။တချို့ကြေးရွာသားတွေကတော့တိုက်ပွဲတွေမဖြစ်ဘူးဆိုရင်အိမ်တွေကိုပြန်နေလိုက်တိုက်ပွဲတွေဖြစ်ရင်ပြန်ပြီးတော့ပြေးလာလိုက်နေကြသူတွေရှိတယ်လို့သူတို့ရဲ့အိမ်ယာတွေမှာစစ်တပ်ကစခန်းချနေထိုင်နေတာတွေသူတို့ရဲ့ပစ္စည်းအသုံးဆောင်တွေမရှိတော့တာတွေနေပြန်တဲ့အခါမှာဖမ်းဆီးခံရတာတွေကြောင့်လေးကေကောအနီးကကြေးရွာသားတွေဟာနေရမပြန်နိုင်ကြသူတွေလည်းရှိနေတာပါ။သူတို့တွေဟာအခုချိန်မှာအနွေးတဲ့ဆောင်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့လည်းပြောကြပါဗျ။အဓိကကတော့ဆန်စီစားစားတဲ့အခြေခံရိက္ခာတွေလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်ဒုက္ခသည်တဦးကပြောပြပါဗျ။ဆက်ထဲတာတော့အဲ့ဒ
ီရိက္ခာပေါ့။ဒီလိုမျိုးပြီးတော့ဆန်တို့ပေါ့။ဒီမှာတော့မှလည်းအဲ့ဒါတွေဆက်ထည့်နေတယ်အခုကလက်ရှိကအဲခြေခံစားစားတော့ဟိုကြီးကလိုနေကြတာအကုန်လုံးကဒုက္ခသည်တွေအဲ့လေ။
ကရင်ပြည်နယ်လေးကေကောဒေသမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ15ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တနင်္လာအတွင်းမှာအနီးတစ်ဝိုက်ကြေးရွာပေါင်း10ရွာကျော်ကဒုက္ခသည်တွေဟာတောင်ရင်မြစ်အနီးမှာပဲခိုးလုံနေထိုင်နေကြရပါတယ်။မိုးရင်ကာလမှာလည်းနေစရာအမိုးအကာတွေအခက်အခဲရှိသလိုအခုစောင်းအဝင်ကာလမှာလည်းစောင်းနေအနှွေးတွေလိုအပ်နေကြပါတယ်။အထူးကလိုအပ်တာကတော့စားနပ်ရိက္ခာဖြစ်ပြီးဖျားနာသူတွေအတွက်ဆေးဝါးတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်။နှစ်ဖက်တိုက်ပွဲကာလတနင်္လာအတွင်းမှာလေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတိုက်ခိုက်ခံရတာလက်နက်ကြီးတွေပစ်ခတ်ခံရတာတွေကြောင့်စစ်ဘေးရှောင်နေကြီးရွာသားတွေတေဆုံးတန်ရာရတာတွေလည်းရှိနေပါတယ်ရှင်။